ဒီကနေ့ဒီဇင်ဘာလ10ရက်နေ့ကြာသပတေးနေ့မှာခြားရောက်တဲ့နိုင်ငံတကာလူ့ခွင့်ရည်နေ့ကိုကမ္ဘာတစ်လွှာကျင်းပနေချိန်မှာပဲလွတ်လပ်ရေးတရားမျှတမှုနဲ့ငြိမ်းချမ်းရေးတို့ကိုအာမခံပေးနိုင်ဖို့အခက်အခဲတွေစိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်လို့ကုလသမဂ္ဂလူ့ခွင့်ရည်ကော်မရှင်နာမင်းကြီးကသတိပေးပြောဆိုလိုက်ပါတယ်။နိုင်ငံတကာအခွင့်အရေးအခြေခံစံနှုန်းတွေကိုချမှတ်ပေးနိုင်ခဲ့တဲ့သမိုင်းဝင်ကမ္ဘာလုံးဆိုင်ရာလူ့ခွင့်ရည်ကြီးညာစာတမ်းကို1948ခုနှစ်ဒီကနေ့မှာကုလသမဂ္ဂထွေထွေညီလာခံကြီးကအတည်ပြုနိုင်ခဲ့တဲ့နေ့ကိုအထိတ်အမှတ်ပြုတဲ့အနေနဲ့နိုင်ငံတကာလူ့ခွင့်ရည်နေ့အဖြစ်ဒီကနေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်50ခုအတွင်းအခက်အခဲပြဿနာတွေနဲ့ကြုံတွေ့ရချိန်မှာအခွင့်အရေးတွေကိုလေးစားလိုက်တာအတည်အမှတ်ပြုစေရည်အတွက်လူ့ခွင့်ရည်ကြီးညာစာတမ်းနဲ့နောက်ဆက်တွဲသဘောတူညီချက်တွေဟာတိတ်ကိုအရေးပါခဲ့တယ်လို့ကုလသမဂ္ဂလူ့ခွင့်ရည်မဟာမင်းကြီးဇာအီရီယတ်အယ်ဟူစိန်ကပြောဆိုခဲ့ပါတယ်။လွတ်လပ်ခွင့်ကိုလေးစားမှုကအလုံးစုံငြိမ်းချမ်းရေးလုံခြုံရေးနဲ့ဖွံ့ဖြိုးရေးတို့အတွက်အခြေခံအုတ်မြစ်ဖြစ်တယ်လို့လဲဗီဒီယိုကနေပြောဆိုထားတဲ့ကြီးညာချက်ထဲမှာကုလလူ့ခွင့်ရေးကော်မရှင်နာမင်းကြီးကထပ်လောင်းပြောဆိုထားပါတယ်။ဒီနေ့နိုင်ငံတကာလူ့ခွင့်ရေးနေ့အခမ်းအနားတွေမှာတော့1996ခုနှစ်ကအတည်ပြုခဲ့ကြတဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုထုံးတမ်းဆင်လာအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်နဲ့အရက်သားနဲ့နိုင်ငံရေးအခွင့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလူမှုစိတ်ဝင်စားမှုပိုရလာအောင်ကုလသမဂ္ဂတာဝန်ရှိသူတို့ကဆောင်ရွက်နေကြပါတယ်။လူသားအားလုံးတို့အတွက်အခြေခံလွတ်လပ်ခွင့်ကိုအာမခံပေးနိုင်ဖို့နဲ့လူ့ခွင့်ရေးကိုအကာအကွယ်ပေးနိုင်ဖို့လူ့ခွင့်ရေးနေမှာကျွန်တော်တို့ထပ်ပြီးဂရုကဝတ်ပြုကြရအောင်လို့လဲကုလအတွင်းရေးမှုချုပ်ဘန်ကီမွန်ကထပ်လောင်းပြောဆိုထားပါတယ်ရှင်။